မြန်မာစိုးရကဖွဲ့စည်းထားတဲ့ရခိုင်ပြည်နယ်အရေးလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေကိုပြင်းပြင်းထန်ထန်ဖိနှိပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုလေးလေးနက်နက်စုံစမ်းစစ်ဆေးဖို့ဆန္ဒမရှိကြောင်းအထင်ရှားတွေ့ရတဲ့အတွက်ဒီကော်မရှင်ကိုဖျက်သိမ်းတင်ကြောင်းနယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးကမနေ့ကတောင်းဆိုလိုက်ပါတယ်အကြောင်းစုံကိုဆက်ပြီးနှားဆင်ပါရှင်ရိုဟင်ဂျာတွေပေါ်ဖိနှိပ်တဲ့ပြင်းထန်လာတဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့မြန်မာအစိုးရကဖွဲ့စည်းထားတဲ့နိုင်ငံတကာတန်တမန်ဟောင်းနှစ်ဦးပါဝင်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဘက်ကမျက်မျှတတစုံစမ်းစစ်ဆေးနိုင်ဖို့နိုင်ငံတကာအတိုင်းဝိုင်းဘက်ကအရင်ကမျှော်လင့်ချက်တွေရှိခဲ့တာပါဒါပေမဲ့ကုလသမဂ္ဂကကြဲကြဲပြန့်ပြန့်ပြုစုထားတဲ့အထောက်အထားချက်လက်တွေကိုတော့ဒီကော်မရှင်အနေနဲ့လက်ခံစဉ်းစားခြင်းမရှိတဲ့အတွက်ပြစ်မှုကျူးလွန်သူတွေကိုအရေးယူနိုင်ရေးလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့မလိုလားဘူးဆိုတာအထင်ရှားတွေ့မြင်ရတယ်လို့ HRW အာရှရေးရာတာဝန်ခံ Brett Adams က VOA ကိုပြောပါတယ
် Unfortunately the chairwoman Mrs. Manolo the Filipino former deputy foreign minister has said it after 4 months
ကမကောင်းစွာပဲဥပဒေဖြစ်တဲ့ဖိလစ်ပိုင်ဒုတိယနိုင်ငံရေးဝန်ကြီးဟောင်းမစ်မနာလိုအနေနဲ့ပြောသွားတာကသူတို့ကော်မရှင်ဖွဲ့ပြီးလေးလာကြတဲ့အထိခိုင်မာတဲ့အချက်အလက်တွေကိုမတွေ့ရသေးဘူးလို့ဆိုပါတယ်ဒီပြောဆိုချက်ဟာအတိအပဲလုံးဝမရှိပါဘူးကုလသမဂ္ဂကထုတ်ပြန်ထားတဲ့စာမျက်နှာ400ပါတဲ့အစီရင်ခံစာမှာဆိုရင်လူတွေကိုဘလို့ညှဉ်းပန်းနှိပ်စက်တပ်ဖြတ်တယ်လဲအတင်းအဓမ္မပြုကျင့်တယ်လဲနောက်ရွာတွေကိုမိရှို့တာအတင်းအကျမောင်းထုတ်တာစတာတွေကိုအထောက်စာရတွေကိုအထောက်အထားတွေနဲ့ဖော်ပြထားပါတယ် HRW ဆိုရင်လည်းအစီရင်ခံစာအတော်များများထုတ်ပြန်ခဲ့သလို AI နိုင်ငံတကာလူငင်းချတာကွင်းအဖွဲ့နဲ့အမေရိကန်နိုင်ငံသားရေးဌာနတွေရဲ့ကြီးမားကျယ်ပြန့်လာတဲ့အစီရင်ခံစာတွေလည်းရှိနေပါတယ်တခြားအဖွဲ့အစည်းတွေထုတ်ပြန်တဲ့ဒါဇင်နဲ့ချီတဲ့အစီရင်ခံစာတွေလည်းရှိနေပါတယ်ဒါပေမဲ့ကော်မရှင်ဥက္ကဋ္ဌကသူ့အနေနဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့အထောက်အထားမတွေ့ရဘူးလို့ပြောဆိုနေတာဟာဒီကိစ္စကိုအလေးနဲ့မရှိဘူးဆိုတာထင်ရှားပါတယ်ဒီတော့သူဥဆောင်တဲ့ကော်မရှင်အနေနဲ့လဲဆွဆွဲချက်တွေကိုအလေးနဲ့ထားမှာမဟုတ်ပါဘူ
းဖိလစ်ပိုင်ဒုတိယနိုင်ငံသားရေးဝန်ကြီးဟောင်းတန်မတ်ကြီးရိုဆာရီယိုမန်နယ်လိုဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့ရခိုင်ပြည်နယ်အရေးလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကနေဒီဇင်ဘာလ12ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသူတို့ကော်မရှင်အနေနဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေအတွက်ခိုင်မာတဲ့အထောက်အထားတွေအခုချိန်ထိမတွေ့ရသေးဘူးလို့မစ်မန်နယ်လိုကသတင်းတော့တွေကိုအခုလိုပြောပါတယ
်ဒီအလဲကွန်ဖရင့်စ်ဒီအင်တာနက်ရှင်နယ်ကွန်မြူနတီရဲ့နာဖော်မတ်ရေးချာဒီရက်တော့ကျွန်တော်တို့ရဲ့ကော်မရှင်အနေနဲ့ပေါ့ဒီတတိယကြော်ရီစူစီရဲ့ဟိုအစီအစဉ်ကိုခရကန်ကြည့်ရအောင်အဲ့ဒီတော့ဒုတိယတတိယကြော်ရီစူစီရဲ့ကြည့်ရအောင်ဒီခိုင်မာတဲ့ဒီတတိယကြော်ရီပြနေတဲ့အခြေအနေကိုမှမရှိဘူး
အခုလိုမြန်မာကော်မရှင်ဘက်ကလူခွင့်ရေးချိုးဖောက်မှုတွေကိုအသေးချာစုံစမ်းစစ်ဆေးလို့စိတ်မရှိတဲ့အတွက်ဒီကော်မရှင်ကနေတနှစ်ကြာပြုစုမဲ့တွေးရှိချက်အစီရင်ခံစာကိုလုံခြုံရေးကောင်စီအနေနဲ့အချိန်ယူစောင့်နေတော့ပဲ ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုလွှဲပြောင်းတင်ကြောင်း Brett Adams ကပြောပါတယ
် And so we're trying to explain to those members of the Security Council
ဒီကော်မရှင်ရဲ့စုံစမ်းမှုတွေကိုအယုံကြည်မရှိသင့်တယ်လို့သူတို့ရဲ့အစီရင်ခံစာကိုလည်းစောင့်နေဖို့မလိုအပ်ကြောင်းလုံခြုံရေးကောင်စီနဲ့လူခွင့်ရေးကောင်စီအဖွဲ့ဝင်တွေတခြားကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုကျွန်တော်တို့ရှင်းပြနေပါတယ
်။လက်ရှိလုံခြုံရေးကောင်စီဘက်ကတော့ရိုဟင်ဂျာပြည်နာနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကလုံလောက်တဲ့တိုးတက်ဆောင်ရွက်မှုတွေမလုပ်ရင်နောက်ထပ်အရေးယူဒဏ်ခတ်မှုတွေလုပ်ဖို့စဉ်းစားနေပြီးအမြဲတမ်းဖွဲ့ဝင်တည်တည်နိုင်ငံရေးဆွဲထားတဲ့ဆုံးဖြတ်ချက်မူကြမ်းမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့ရိုဟင်ဂျာတွေကိုမြန်မာဘက်ကအချိန်ဆွဲမထားဘဲပြန်လည်လက်ခံဖို့နဲ့လူခွင့်ရေးထိုးဖောက်သူတွေကိုအရေးယူနိုင်ဖို့ရည်ရွယ်တဲ့အချက်တွေပါဝင်ကြောင်းတရားပါရရှင်